မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်လို့ရတဲ့ကိုမြန်မာစစ်ရောကနှင်းနေတဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံပေးမယ်လေလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတောက်ကြနေမှာပြောပါတယ်။ကြမ်းဖက်လို့ရတဲ့ကြောင့်အိုးရီဆွန်ထွက်ပြေးရသူတွေကိုလူသားချင်းစာနာမှုအကူအညီပေးမယ်လို့မြန်မာစစ်ရောကပြောတဲ့ပေါ်မိမိတို့ကြိုးဆိုကြောင်းဒါပေမဲ့အဲ့ဒီအကူအညီတွေဟာလိုအပ်နေသူတွေစီဖြစ်နိုင်တယ်များအများဆုံးနီးလန်းနဲ့သူတို့ရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုအကာအကွယ်ပေးတဲ့အခြေအနေမျိုးနဲ့တကယ်တမ်းကြောက်အောင်ပို့ဖို့ဆက်ပြီးတိုက်တွန်းသွားမှာဖြစ်ကြောင်းတောက်ကြနေထုတ်ပြန်ချက်တစ်ခုမှာတမ်မကြီးဟေလီကပြောထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကလည်းရခိုင်မြောက်ပိုင်းကိုလူသားချင်းစာနာမှုအကူအညီတွေပြန်ပေးနိုင်ရေးအပေါ်အထူးအာရုံစိုက်ထားကြောင်းအဲ့ဒီဒေသမှာမတရားလုပ်တာတွေရှိတယ်ဆိုတော့ဆက်ပြီးထွက်လာနေတဲ့ဆွဆွချက်တွေအပေါ်အထူးစိုးရိမ်မိတဲ့ကြောင်းတောက်ကြနေအစောပိုင်းမှာပြောခဲ့ပါသေးတယ်။အမေရိကန်နိုင်ငံသားရဲ့ဌာနအရှိတောင်အစားကြီးရာဒုတိယတထောင်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကသတင်းတော့တွေကိုတယ်လီဖုန်းကနေတဆင့်အဲ့လိုပြောတာပါ။အဲ့ဒီဒေသမှာတင်းမာမှုတွေရောပါသွားရေးလို့ဆောင်ကြဖို့သက်ဆိုင်မှုအားလုံးကလုပ်ပါလို့လည်းမစ္စတာမာဖီကတိုက်တွန်းပါတယ်။အော်ဂူလာကလေးကဆိုရင်ကျန်ဖက်လူရတွေကနေလွတ်ဖို့နေဆက်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထပြေးသွားတဲ့ဒုက္ခသည်ကောင်ဟာအရေအတွက်နှစ်သိန်းကိုကောင်းကောင်းကျော်သွားလောက်ပြီလို့လည်းမစ္စတာမာဖီကပြောပါတယ်။ပြည်တွင်းမှာဥယျာဉ်စုံထပြေးနေရသူအရေအတွက်ကတော့မသိနိုင်ဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီလိုဥယျာဉ်စုံထပြေးရသူတွေထဲမှာအဲ့ဒီဒေသကသူအဆိုအဖြစ်ရိုဟင်ဂျာတွေရောရိုဟင်ဂျာမဟုတ်သူတွေရောပါတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကအခြေအနေဟာအာဆီယံအရှေ့တောင်အရှနိုင်ငံတွေအားလုံးပေါ်တည်ရောက်မှုရှိတဲ့ကြောင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်တည်ဆောက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုထောက်ပံ့ပြု၍မြန်မာအစိုးရအနေနဲ့လွယ်လုပ်ဖို့ပြင်ဆင်ထားကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနကလည်းစက်တင်ဘာလ10ရက်နေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။